ဒါမဲ့စက်တင်ဘာလ17ရက်နေ့နောက်ဆုံးထားပြီးအမေရိကန်တပ်တွေရောညွန်ပေါင်းတပ်ဖွဲ့တွေပါအာဖဂန်နစ္စတန်ကနေစုခွာသွားပြီးနောက်နှစ်ဖက်ဘလို့ပူးပေါင်းဆောင်ရွက်ကြမလဲဆိုတာကိုအာဖဂန်ငြိမ်းချမ်းရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇမေခါလီဇက်ရဲ့အစ်မြင့်အဖွဲ့နဲ့အာဖဂန်ခေါင်းဆောင်တွေတင်းငွေတွေကကပူးမြို့မှာတွေ့ဆုံခဲ့ပါတယ်ပြီးခဲ့တဲ့တစ်လအတွင်းနိုင်ငံသားစစ်တပ်ကအာဖဂန်ကစတင်စုခွာခြင်းကစပြီးတာလီဘန်သဘုံတွေကအစိုးရတပ်ဖွဲ့တွေကိုအရှိန်မြင့်တိုက်ခိုက်လာသလိုအာဖဂန်ရဲ့ဒေသကြီး6ခုကိုပါတင်ပိုက်လာတဲ့အခြေအနေကြောင့်အခုလိုအမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးမှုဖြစ်လာရတာပါတင်းငွေတွေနဲ့တွေ့ဆုံပွဲအတွင်းကာကွယ်ရေးစီးပွားရေးလူသားချင်းစာနာမှုအကူအညီပေးရေးကဏ္ဍ3ခုကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့အာဖဂန်သမ္မတအက်စရက်ဂါနီရဲ့ပြောခွင့်ရမိုဟာမက်အမီရီကပြောပါတယ်ဒါအပြင်တာလီဘန်တွေနဲ့တိုက်ခိုက်နေရတဲ့အာဖဂန်အစိုးရတပ်ဖွဲ့အတွက်ဒေါ်လာ 3.3 ဘီလီယံကိုအမေရိကန်အစိုးရကဒါမဲ့နှစ်နှစ်အတွင်းအာဖဂန်ကိုထောက်ပံ့သွားမယ်လို့အမေရိကန်ဘက်ကကတိပေးကြောင်းသူကပြောပါတယ်။အမေရိကန်ကထောက်ပံ့မဲ့အထက်မှာအာဖဂန်လေတပ်အင်အားတောက်တင်းလာစေဖို့လည်းပါဝင်ပါတယ်။အာဖဂန်နစ္စတန်မှာအကူအညီလိုအပ်သူ18တန်းအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ266တန်းကိုပေးအပ်သွားမယ်လို့ပြီးခဲ့တဲ့အပတ်အတွင်းအမေရိကန်ကကြေညာခဲ့ပါတယ်ခင်ဗျာ။